ထိုင်းနိုင်ငံတောင်ပိုင်းစူရတ်ဌာနေပြည်နယ်ကော့စမွေကျွန်းမှာပိတ်ထားတဲ့21 Blue Lagoon The Teak Wind Hotel ကဘတ်14သန်းဘိုးခန့်တန်ဖိုးရှိတဲ့ပစ္စည်းတွေခိုးယူရမှာပါဝင်ပတ်သက်တယ်လို့တန်တရားရှိခံရတဲ့မြန်မာလူငယ်3ဦးအပါအဝင် 9 ဦးကိုထိုင်းအာဏာပိုင်တွေကဖမ်းဆီးထားပါတယ်။မြန်မာလူငယ်တွေကိုအဲ့ဒီအစာအုပ်ကတန်ကြောင်းတွေကိုဖျက်ဖို့အတွက်ထိုင်းအမျိုးသမီးကပုတ်ပြတ်အလုသမားတွေအဖြစ်ငှားရမ်းခဲ့တာဖြစ်ပြီးဒီခိုးယူတာနဲ့ပတ်သက်မှုမရှိဘူးလို့မိသားစုတွေကပြောဆိုပါတယ်။ဒီသတင်းကို VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံတောင်ပိုင်းကော့စမွေကျွန်းမှာရှိတဲ့ဟိုတယ်ဟာကိုဗစ်ကပ်ဘေးကာလလာရောက်တဲခိုသူတွေနည်းပါးတဲ့အတွက်ပိတ်ထားတာဖြစ်ပြီးကျွန်းမော်ကဟိုတယ်ဖောက်ထွင်းမှုမှာပစ္စည်းအမျိုးအစားပေါင်းစုံ400လီးပါးခိုးယူခံရပြီးတဲ့နောက်ဟိုတယ်အတွက်ကြီးမားတဲ့ထိခိုက်ပျက်စီးမှုတွေဖြစ်ပေါ်ခဲ့ရတယ်ဆိုပြီးရဲတပ်ဖွဲ့ကပြောပါတယ်။ဒါပေမဲ့ဟိုတယ်ကလည်းလူမနေတာကြာလို့ပျက်စီးနေတဲ့အနေအထားမှာရှိနေပြီးဟိုတယ်ထဲကတန်တယ်ပစ္စည်းတွေချုပ်တဲ့အခါမှာမြန်မာ3ဦးကတော့နေစာအလုပ်လုပ်ရင်ဖမ်းဆီးခံရတာဖြစ်ကြောင်းဖမ်းဆီးခံနိုင်ရတဲ့ကိုဖြိုးရဲ့မိခင်ဖြစ်သူကပြောပါတယ
်အဓိကပလိတ်စ်တုံးကတော့ပလိတ်ကပြောရဲ့ဘောတော့မြစ်ဖြစ်တော့လေကလေးတွေကအကုန်ဝန်ခံထားတဲ့သူတို့ကအလုပ်သမားတွေပါဘောတော့ခေါ်ထားတာပါသမီးကိုတစ်ထောင်နဲ့ပြောပြီးခေါ်ထားတာပေါ့နော်ဒါပေမဲ့အမအရှမ်းမဝန်မခံဘူးချင်းသူတို့ခေါ်ရတာမဟုတ်ပါဘူးသူအဲ့လိုမျိုးပြောတယ်ချင်းအဲ့တော့ကလေးတွေကအခုတော့ပထမတော့3ရက်နေရခန်းနဲ့ခန်းပြီးတော့စစ်တယ်စစ်ပြီးတော့3ရက်4ရက်နေမနက်တနားကြီးခွဲမှပြန်လှုပ်ပေးလိုက်တယ်လှုပ်ပေးလိုက်ကြဒီ9ရက်6ရက်နေကျတော့နေကင်းပိုင်းလာပြခန်းတယ်ဒီတော့ဆမ်းမဝင်မခံလို့လဲဆမ်းမဝင်မခံတော့လာပြခန်းတယ်ရှင်ကလေးကိုခုနှစ်ရက်နေကျတော့သူတို့ထောင်ထဲကိုထည့်လိုက်တယ်ယာယီပါဆိုပြီးထောင်ထဲထည့်လိုက်တယ်ရှင
်မြန်မာလူငယ်နှစ်ဦးကတော့အသက်20ကျော်လူငယ်တွေဖြစ်ပြီး19နှစ်အရွယ်မိန်းကလေးတဦးကတော့ခင်မုန်းဖြစ်သူနဲ့လိုက်ပါသွားရကနေအဖမ်းခံခဲ့ရတာဖြစ်ပါတယ်စက်တင်ဘာလ1ရက်နေ့ကတော့ကော့စမွေကျွန်းပေါ်ကထိုင်းအမျိုးသမီးတူကအဲ့ဒီဟိုတယ်ကတန်တိုင်းတွေကိုဖျက်ပေးဖို့အတွက်ပုတ်ပြတ်ငှားရမ်းခဲ့တာကြောင့်သားဖြစ်သူကိုထည့်ပေးရကနေခိုးမှုနဲ့ဖမ်းဆီးခံရတာဖြစ်တယ်လို့လည်းပြောပါတယ
်ကျမအိမ်ပေးနားမှာပဲနေပါတယ်အရှမ်းမလीသူကခေါ်ခိုင်းလိုက်တာကလေးတွေကိုအလုတ်သမားအမင်းလူရှိလာပေါ့နော်ခေါ်တယ်ခေါ်တော့တနေ့တစ်ထောင်ပေးမယ်တဲ့နက်6နာရီရမ်းလိုက်ပြီးတော့ညနေ3နာရီထိတဲ့သူကပြောတယ်ကလေးကိုမေးကြည့်တော့ကလေးကဒီဝရဏာတွေရှိတယ်မလားဝရဏာတွေကတိုင်လို့ဖျက်ရတယ်အမေတဲ့ပြီးတော့ဖြောက်ပင်းကလည်းတိုက်တယ်အမေတဲ့တော့ရောင်းနေရောင်းပြီးတင်လာတော့ပါ့ကိုပတ်စံလေးတော့တဲ့ဒါအမေကြည့်တယ်ပေါ့နော်ဒါတွေကဘယ်တော့ဘာလို့ကြလဲလို့မေးတော့ तू ကသူ့တစ်သေးဟာတွေလို့ပြောတယ်ကြည့်အော်ကိုကလေးတွေအလုံးမရှိဘူးလေတော့လို့ပါသေးဆုံးတော့ထည့်ပေးလိုက်တာချင်းဒီနားမှာလည်းတက်တယ်အများကြီးရှိပါလို့ချင်း
ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုသမားရေးရာတာဝန်ခံဦးမင်းဦးကတော့မြန်မာလူသမားတွေဟာအလုရှင်ခိုင်းနာကိုလုတ်ကန်ရင်အခုလိုမျိုးအဖြစ်တွေကိုကြုံနေရတယ်လို့လည်းဆိုပါတယ
်မြန်မာလူသမားတွေအနေနဲ့တော့ဒီကတည်းကအလုရှင်ရနေပြီးတော့ဈေးမလားအဲဒီလုတ်တင်မူဒီနေ့တာရှိတယ်ဒါလုတ်ဆိုခိုင်းနေရကိုတရားဝင်လားမဝင်လားဘာညာသူတို့ကဘာမှမသိဘူးလေအဲ့တော့သူခိုင်းနေသလိုရှင်လုတ်ပြလိုက်တာပဲဒီဟာကရတော့နည်းနည်းကမြင်ရတော့ပဲဒီမှာဒါမျိုးလည်းအများကြီးခံရရှိတယ်သူစိတ်ကြောက်မှလည်းခိုင်းတဲ့လူကတော့ကိုကသူကလည်းဒီအဆန်းခံရတယ်မှာပါနေတယ်လေဒါပေမဲ့သူကတော့ဒီလူတွေကသူ့ကိုခိုးရပါဆိုပြီးသူ့ကိုပေါ့အောင်လုပ်ပြီးရယ်လုပ်တာပေါ့အာဒါသူကအဲ့လိုမျိုးလေသားကနဲ့ပြေးခိုင်းတာမဟုတ်ဘူးသူတို့ခိုးရပါဆိုပြီးလုပ်တာအဲ့လိုမျိုးပြောထားတယ
်လက်ရှိမှာတော့ဘန်ငွေ14တန်ဖိုးတန်ဖိုးရှိတဲ့ဟိုတယ်ကပစ္စည်းတွေပျောက်ဆုံးမှုအတွက်မြန်မာလူသမား3ဦးအပါအဝင်လူ9ဦးကိုဖမ်းဆီးထားပါတယ်ရှင်